ချင်းပြည်နယ်မတူပီမြို့နယ်အတွင်းမှာဇန်နဝါရီ25ရက်နေ့မနေ့ညပိုင်းတုန်းကလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသခံ400ကျော်လောက်တောတောင်တဲထွက်ပြေးတင်းရှောင်နေကြပါတယ်။မတူပီမြို့ကနေပြန်ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာမှွင်တုံးကျေးရွာအုပ်စုမှာညတဆွဲအိတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာပါခင်ဗျာ။
မတူပီမြို့နယ်မတူပီမင်းတက်ကားလမ်းမနဲ့၃မိုင်လောက်ဝေးတဲ့မွင်တုံးကျေးရွာဟောင်းဘက်မင်းညာပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ400ကျော်လောက်တောတောင်တွေထဲပြေးရှောင်နေရတယ်လို့စစ်ဘေးရှောင်ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာကျေးရွာနေအိမ်အနီးအနားတွေမှာကြားရောက်ခဲ့တာမို့စိုးရိမ်ထိတ်လန့်ပြီးထွက်ပြေးတင်းရှောင်ခဲ့ရတာလို့ဒေသခံတို့ကပြောပါတယ်
။အွန်လိုင်းကျောင်းညာပိုင်းမှာလက်နက်ကြီးနဲ့ထုတာသူတို့ကခုနှစ်ချက်ထုတာပေါ့နော်။ဆက်ဖက်ကအကုန်လုံးတကူဆိုကျွန်တော်ယူအားအချိန်များပြန်လာကြတာ။ဒီကအနတ်တောင်မှာကျွန်တော်ယူရရည်ကအနတ်တောင်ရရပေါ့နော်။အဲ့လိုဆိုတော့ကျွန်တော်တက်ကြီးတွေကိုအကုန်လုံးအားလုံးကတော့ထဲမှာပြီးခေါ်နေကြတာပေါ့။တချို့ကတော့တောက်ဆောင်တွေမှာလည်းကျွန်တော်တို့ကတော့ပုံယူကြရတယ်ပေါ့နော်။အခုဆိုဒုံးခါဒုံးကြိမ်ခါပေါ့နော်။အခုကျတော့အဲ့လိုဟောင်းနာပတ်ပတ်လုံးမှာလည်းကုန်းလို့ချတော့အတက်အနေနဲ့ဆူရရတာပေါ့နော်။မိရဆိုတော့ကိုကျွန်တော်ကြောက်မှနေကြတယ်။တကယ်လို့ဆိုတော့ကိုလမ်းဖြစ်ပြီးတော့ကျွန်တော်ကလည်းတော့ထင်မှမင်းအချင်းမာရေးကိုပြည်တည်ပြည်ပြန်ဒီ
စစ်ကောင်စီတပ်တွေဟာဒီအပိုင်းအတွင်းမတူပီမင်းတက်ကားလမ်းတစ်လျှောက်နေနေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့လည်းသိရပါတယ်မတူပီမျိုးကနေပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီရင်နှန်းတွေဟာမွင်တုံးကျေးရွာအုပ်စုမှာတနင်္ဂနွေနေ့ကလေးကနေဒီနေ့အထိတက်ဆွဲနေတာလို့ဒေသခံတွေကပြောပါတယ်တက်ဆွဲထားတဲ့အဲ့ဒီနေရာကနေလက်နက်ကြီးတွေနဲ့လှမ်းပစ်နေတာလို့မျက်မြင်ဒေသခံတွေကပြောပါတယ်ဒီနေ့အထိလဲကားလမ်းမကြီးတစ်ဖက်တစ်ချက်ကိုလမ်းကြောင်းရှင်ပစ်ခတ်တာတွေရှိတယ်လို့မျက်မြင်ဒေသခံတို့ကပြောပါတယ်
။ညဆိုတော့တော်တော်ဆိုးသွားပါတော့ညတော့ပူဆိုးပါဘူး။အခုကျတော့တို့တော့လမ်းကြောင်းရှင်တဲ့သဘောနဲ့တို့ကို traffic ကို shape ကိုတို့တော့ကြားမယ်လမ်းကြောင်းဖက်ဆိုပြောတာ။ကားလမ်းအပေါ်အောက်ကဲ exit ကိုတို့ချင်းပြီးတော့ပစ်နေတာ။ traffic ကိုပစ်လာတော့လို့အခုကြားနေရတဲ့ limit ကပေါ့နော်။ traffic ကိုပစ်လာလဲဆိုတော့ကတော့ညပဲတော်တော်ဆိုးသွားတာ။တို့တို့ကစစ်တင်းဆောင်တဲ့လူတွေရှိဖို့တို့ဥတီတော့ပစ်တဲ့သဘောဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ကောင်းရင်ပေါ်တယ်မလဲလည်းလည်းကြည့်လို့ခွာတော့နေရဆိုတော့ကျွန်တော်တို့ကိုချိန်ပြီးတော့ပစ်တယ်လို့ပဲကျွန်တော်တို့ခံယူရဟုတ်တယ်။အချိန်မီအားအခုရက်ပိုင်းမှာတော့ပူပူဆိုးလာတယ်မထားရှိတာ
။မတူပီမင်းလဲကားလမ်းမကြီးဘက်မှာစီရေးလှုပ်ရှားမှုတွေကြောင့်ဒေသခံတွေဟာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်ယာယီစစ်ဆောင်စခန်းမှာခိုးလုံနေကြရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မင်းတပ်မတူပီဖလန်ထန်တလန်ကံပတ်လန်စရဲမြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပီမြို့နယ်ရေစွာမြို့စိုးတုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။တောင်းတဲ့ကြီးရဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပီမြို့နယ်ရေစွာမြို့စိုးတုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမတူပီမင်းတပ်ကားလမ်းမပိုင်းကစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်။